မြန်မာနိုင်ငံရေးနဲ့ပတ်သက်လို့အေးအေးယူပိတ်ဆို့ဖိအားပေးတဲ့မှုကိုအဓိကမချဘဲနဲ့တွတ်တက်မှုတွေရှိလာအောင်အားပေးတဲ့နည်းကိုအဓိကထားကျင့်သုံးသွားမယ်လို့ EU ဥရောပသမဂ္ဂအဖွဲ့ဝင်များရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်ကိုယ်စားလှယ်ကပြောဆိုပါတယ်။ EU ဥရောပသမဂ္ဂရဲ့မြန်မာစစ်ဆေးရအပေါ်ထားတဲ့မူဝါဒပြောင်းလဲလာမယ့်အရေးအယောင်ဆိုပြီးတော့အခက်အခဲတချို့ကသုံးသပ်နေချိန်မှာပဲ EU ရဲ့သဘောထားကရောဘယ်လိုများရှိပါသလဲ။ EU ရဲ့ရည်တည်ချက်ပိုပြီးခိုင်မာအောင်မြန်မာရေးလှုပ်ရှားသူတွေကရောဘာတွေများဆောင်ရနေကြပါတယ်မနနာချန်ကဆက်ပြီးတော့ပြောပြပေးပါရှင
်ဟုတ်ကဲ့ပါမြန်မာနိုင်ငံဆိုင်ရာ EU ထူးတန်ကိုယ်စားလှယ် Mr. Piero Fassino ကမြန်မာစစ်ဆေးရပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေဟာအဓိကမဟုတ်တဲ့အကြောင်းသူတို့ရဲ့အဓိကမဟာဗျူဟာကမြန်မာနိုင်ငံမှာစစ်ဆေးရနဲ့အတိုက်ခံတွေအကြားစစ်မှန်တဲ့တွဲဆုံဆွေးနွေးရေးတစ်ခုတေချာပေါက်ဖြစ်ပေါ်လာဖို့ပါပဲလို့ဘရက်ဆဲမှာကျင်းပတဲ့ဆွေးနွေးပွဲပြီးမှပြောဆိုခဲ့ပါတယ်။ဒါကြောင့်ဒါဟာမြန်မာစစ်ဆေးရပေါ်ချမှတ်ထားတဲ့ EU ဥရောပသမဂ္ဂရဲ့မူဝါဒပြောင်းလဲလာတာမျိုးလားလို့ NCUB ပြည်ထောင်စုမြန်မာနိုင်ငံမျိုးသားကောင်စီလန်ဒန်ခြေဆိုင်ဥရောပယုံတာဝန်ခံဦးနွယ်အောင်ကိုမေးကြည့်တော့
ကျွန်တော်တို့အမြင်တော့ဒီဥစ္စာက policy ပြောင်းရင်တဲ့သဘောမျိုးလို့မမြင်ပါဘူးခင်ဗျ။ဘာကြောင့်လဲဆိုလို့ရှိရင်ဒီ pressure တွေပြီးတာကဟိုမိမိရဲ့ရွေချက်တစ်ခုကိုအောင်မြင်စေချင်တဲ့အတွက်မလို့ PR တွေပြီးတဲ့သဘောမျိုးပဲရှိပါတယ်။ EU ကလည်းပဲမြန်မာနိုင်ငံမှာကတော့သူတို့လူချင်းနဲ့ဥမာဒီမိုကရေစီရရှိရေးတို့နောက်ပြီးတော့ဟိုအမျိုးသားရင်ကြားစီရေးပေါ့လေ National Reconciliation နော်ဒါတွေပါဒီဖြစ်မလာဘူးနော်ဟိုကြံ့ညာနေမှာဆိုလို့ရှိရင်သူတို့ဆက်လက်ပြီးတော့ PR တွေပေးသွားဖို့ Sanction တွေလုပ်သွားဖို့ဆိုတာဆိုပြလာပြီးသားဖြစ်ပါတယ်နော်ဒီမြန်မာနိုင်ငံကိုဒီ Facebook မှုတွေလုပ်တာဟာအဲ့ဒီကနေပြီးတော့ Policy ပြောင်းသွားမဲ့အတိတ်ပဲမျိုးရှိမယ်ဆိုတာကတော့ကျွန်တော်တို့မထင်ပါဘူး Mr. Fassino ကလည်းပဲသူဟာတချိန်ကတရားရေးဝန်ကြီးဟိုဖြစ်ခဲ့တဲ့အတွက်ကြောင့်မလို့သူ့မှာလည်းပဲဒီ diplomatic skill တွေပေါ့လေတာဝန်ရေးရကျွမ်းကျင်မှုတွေတော်တော်ရှိပါတယ်အဲ့တော့သူပြောဆိုတဲ့အခါမှာတော့တခါတရံဖြစ်နိုင်ပါတယ်ဒီ sanction တို့ pressure တို့ကအဓိကမဟုတ်ဘူးအဓိကဟာမြန်မာပြည်မှာဒီမိုကရေစီရရေးတို့ national reconciliation မြန်မာဖြစ်မြောက်ရေးတို့ဆိုတာဖြစ်တဲ့ဒီဥစ္စာလည်းမှန်ပါတယ်အမှန်မှာမြန်မာနိုင်ငံမှာဟိုအခုဒေါ်အောင်ဆန်းစုကြည်နဲ့ဟိုဆက်အနာပိုင်းနေစကားပြောဖို့ဟာမြန်မြန်ထက်ထက်နဲ့အချိန်အတူအတွင်းမှာဖြစ်ဖို့ဆိုတာအဓိကဖြစ်တယ်လို့သူဆိုလိုချင်တာဖြစ်ပါတယ်ခင်ဗျာ
တကယ်တော့မြန်မာနိုင်ငံမှာစက်တင်ဘာလအတွင်းတန်ဂါရော်တွေဥဆောင်တဲ့ငြိမ်းချမ်းစွာဆန္ဒပြမှုတွေကိုစစ်ဆေးရကအကြမ်းဖက်ဖြိုခွင်းပြီးတဲ့နောက်ပိုင်းအဖွဲ့ဝင်28နိုင်ငံပါဝင်တဲ့ EU ဥရောပသမဂ္ဂကမြန်မာစစ်ဆေးရပေါ်စီးပွားရေးနဲ့အခြားအရေးယူဒဏ်ခတ်ပိတ်ဆို့မှုတွေကိုနိုဝင်ဘာလမှာချမှတ်ခဲ့တာပါ EU ကချမှတ်ခဲ့တဲ့အရေးယူဒဏ်ခတ်မှုတွေထဲမှာမြန်မာပြည်မှာရှိတဲ့စီးပွားရေးကုမ္ပဏီ1200ကျော်အပေါ်ပြစ်မှတ်ထားအရေးယူမှုမြန်မာစစ်ဆေးရရဲ့ပိုင်ဆိုင်မှုတွေကိုသုံးစွဲခွင့်ယာယီရဆိုင်ထားတာနဲ့စစ်ဆေးရခေါင်းဆောင်တွေနဲ့မိသားစုဝင်တွေသူတို့နဲ့နှီးဆက်သူတွေကိုဗီဇာပိတ်ပင်တာတွေပါဝင်ပါတယ်။ဒါပေမဲ့ဒီအရေးယူဒဏ်ခတ်မှုတွေအကြောင်းမို့ဖြစ်ပေါ်လာတဲ့အကျိုးသက်ရောက်မှုတွေနဲ့ပတ်သက်လို့တော့အကဲဖြတ်ဖို့စောလွန်ပါသေးတယ်လို့လည်းမြန်မာပြည်ဆိုင်ရာ EU ထူထောင်ကိုယ်စားလှယ် Mr. Fassino ကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာမျိုးသားပြည်လည်တည်မြက်ရေးအတွက် EU ရဲ့ကြိုးပမ်းချက်တွေနဲ့ပတ်သက်လို့အားရချေနှက်မှုရှိမရှိနဲ့အတိုက်ခံတွေအနေနဲ့ EU ရဲ့မြန်မာပြည်ပေါ်ထားရှိတဲ့ရည်တည်ချက်ဒီထက်ပိုပြီးခိုင်မာလာအောင်ဘာတွေများလှုံ့ဆော်တာရှိပါသလဲလို့ဥနွယ်အောင်ကိုမေးကြည့်ခဲ့ပါတယ်
။ကျွန်တော်တို့အနေနဲ့ကတော့ဒီမြန်မာနိုင်ငံဒီမိုကရေစီမရမချင်းမျိုးသားရင်ကြားစီရေးမအောင်မြင်မချင်းကတော့ကျွန်တော်တို့ကသူတို့လုံနေတာကိုလုံလောက်တယ်အားရတယ်လို့ကျွန်တော်တို့မယူဆပါဘူး။အဲကြောင့်ကျွန်တော်တို့အနေနဲ့ကတော့ဒီသက်ဆိုင်ရာ EU အစိုးရတွေနဲ့ပေါ့လေလက်နက်မီလောက်တွားရောက်ပြီးတော့တွေးဆုံပြောဆိုတာမျိုးတွေရှိပါတယ်အထူးသဖြင့်ဒီပြည်ထောင်ချက်အစိုးရနဲ့ဆိုလို့ရှိရင်လည်းပဲကျွန်တော်တို့ကသူတို့ရဲ့ယုံနေတွားပြီးတော့ဟိုကျွန်တော်တို့ကဘယ်လိုမြင်နေနော်ဘယ်လိုလုပ်စီရင်နေဆိုတာတွေကိုကျွန်တော်တို့အမြဲပြောလို့ပြောထားရှိပါတယ်ကျွန်တော်တို့ကတော့အခုသူတို့ကိုလည်းပဲနည်းနည်းအတိပေးထားတာကဒါမြန်မာနိုင်ငံကိုတန်တမာရေးရအရာကိုအတွက်ဖြတ်ဖို့လိုပြီးကျွန်တော်တို့ဆိုလို့ရှင်နာကတော့မြန်မာနိုင်ငံမှာရှိနေတဲ့ EU တန်ယုံနေကိုပိတ်ပြီးတော့တခါEU မှာရှိနေတဲ့ဗမာတန်ယုံနေကိုလည်းပဲပိတ်ခိုင်းဖို့ဆိုပြီးတော့အဲ့လောက်ထိတော့ဒါလုပ်ပြသင့်တယ်ဆိုပြီးတော့ပြောထားတာရှိပါတယ်ဒီ sanction ဆိုပါလို့ဆိုတာကတော့စစ်အစိုးရဟိုတိုက်ရိုက်ထိခိုက်တာမို့လို့ဒီဥစားကိုဆက်ပြီးတော့လုပ်ရမယ် sanction ဆိုကိုလျှော့လို့မရဘူးနော်ပို့ပြီးတော့ပြင်းပြင်းထန်ထန်ဆက်ပြီးတော့လုပ်ဖို့လိုတယ်နော်ဒါမှသာလျှင်စစ်အာဏာပိုင်တွေဟာသူတို့ပြန်လည်စဉ်းစားလာနိုင်မယ်ဆိုတာကိုသူတို့ဟိုခေါင်းထဲဝင်အောင်သူတို့သဘောပေါက်အောင် ကျွန်တော်တို့ဒေသပြောပြထားပြီးသားဖြစ်ပါတယ်
တောက်ကြနေကဘရဆက်မှာကျင်းပတဲ့ဆွေးနွေးပွဲပြီးမြန်မာစစ်ဆိုးရအနေနဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာအီဘရာဟန်ဂမာရီကိုမြန်မာပြည်ဝင်ရောက်ခွင့်အမြန်ဆုံးပေးဖို့နဲ့အတိုက်ခံဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုလည်းအဓိကဦးစားပေးတဲ့ရဲ့အနေနဲ့လှုပ်ပေးဖို့ထပ်မံတောင်းဆိုတဲ့အကြောင်းမစ္စတာဖာစီနိုကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ဒါအပြင်မစ္စတာဖာစီနိုကမြန်မာနိုင်ငံမှာမျိုးသားပြန်လည်တည်မြဲရေးရရှိအောင်အချိန်မြင့်လှုပ်ဆောင်တဲ့အနေနဲ့အာရှနိုင်ငံတွေစီကိုတန်တမန်ခီးစဉ်တစ်ခုရုတ်တရက်သွားရောက်ဖို့ရှိတယ်လို့လည်းတောက်ကြနေကပြောဆိုခဲ့ပါတယ်။သူသွားရောက်မဲ့နိုင်ငံတွေကတော့အိန္ဒိယ၊ဂျပန်၊ထိုင်း၊အင်ဒိုနီးရှား၊ဗီယက်နမ်၊ကမ္ဘောဒီးယားနဲ့ရုရှားနိုင်ငံတွေစီကိုပဲဖြစ်ပါရဲ့ရှင်။